လီပိုင်သမ္မတရိုဒီဂိုဒူတာတေကသူဟာရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံကာရာစုတရားခုံရုံး ICC ကနေနှုတ်ထွက်ပွဲရှိတယ်လို့ပြောလိုက်ပါတယ်။တရားမဝင်မှုရေးစီဝါကြောင့်မှုကိုနှိမ်နင်းတာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးဒူတာတေကို ICC မှာတရားစွဲခံရနိုင်ခြေရှိတယ်လို့သူ့ကိုဝေဖန်သူတွေကပြောထားတာပါ။ကုလသမဂ္ဂဟာစစ်ပွဲတွေကိုရပ်အောင်လုပ်နိုင်စွမ်းမရှိဘူးလို့လည်းပြည်သူနိုင်ငံမှာကျင်းပမယ့်အာဆာပစိဖိတ်ခေါင်းဆောင်တွေရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးတက်ဖို့ဒီကနေ့မထွက်ခင်ထုတ်ပြန်ချက်တစ်ခုမှာသမ္မတဒူတာတေကပြောထားပါတယ်။ရုံးနဲ့ရုရှားတို့ကသာကမ္ဘာအခင်းအကျင်းတစ်ကိုဖန်တီးဖို့ဆုံးဖြတ်ကြမယ်ဆိုရင်သူဟာကုလသမဂ္ဂကနေထွက်ပြီးတော့ပထမဆုံးပူးပေါင်းပါဝင်မှတ်သူဖြစ်တယ်လို့လည်းပြောပါတယ်။